မင်္ဂလာပါ သက်ရှင်တော်မတော်ဘုရားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းပါတယ်။ရှိခန္ဓာအစီအစဉ်ကနေအသက်ရှင်တဲ့ဘုရားသခင်နှုတ်ကပတ်တော်ကိုဓမ္မမိတ်ဆွေများအားထပ်မံပြီးတော့ဝင်ကားအားပေးချင်ပါတယ်။ဘုရားသခင်နှုတ်ကပတ်တော်ဟာကျွန်တော်ရဲ့အသက်တာအတွက်ဘလောက်အရေးကြီးတယ်ဘလောက်အရေးပါတယ်ဆိုတာကျွန်တော်အချိန်ပေါင်းများစွာပြောခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်ဘုရားသခင်နှုတ်ကပတ်တော်ဟာအရေးကြီးသောကြောင့်ကျွန်တော်ရဲ့အသက်တာမှာနားထောင်ဖို့ဆင်ခြင်ဖို့အသက်တာကိုပြင်ဆင်ဖို့လိုက်လျှောက်ဖို့သိအရေးကြီးပါတယ်။ဓမ္မဟောင်းကာလမှာဘုရားသခင်ကလူကိုဒါရိုက်စကားပြောတဲ့အချိန်တွေရှိပါတယ်။အိမ်မက်အားဖြင့်စကားပြောတဲ့အချိန်လည်းရှိပါတယ်။ပရောဖက်အားဖြင့်စကားပြောတဲ့အချိန်လည်းရှိပါတယ်။ဒါပေမဲ့ယခုနောက်ဆုံးသောကာလမှာတော့ဘုရားသခင်ဟာနှုတ်ကပတ်တော်အားဖြင့်သာကျွန်တော်တို့ကိုစကားပြောတာဖြစ်ပါတယ်။ဒါကြောင့်ဒီကာလမှာသင်ဟာဘုရားရဲ့အတန်ကိုကြားချင်တယ်။ဘုရားသခင်ရဲ့တုံ့တင်မှုကိုခံယူချင်တယ်ဆိုရင်နှုတ်ကပတ်တော်ကိုဖတ်ပါနှုတ်ကပတ်တော်တုံတင်ပြညွန်တဲ့အသက်တာကိုလိုက်လျှောက်ပြီးတော့အသက်ရှင်ပါဒါဟာကောင်းကြီးမင်္ဂလာဖြစ်တယ်ဆိုတာနောက်ဆုံးသောကာလ၌အရေးကြီးတဲ့အကြောင်းဓမ္မမိတ်ဆွေများကိုနှုတ်ဆက်ချင်ပါတယ်ဒီနေ့တော့ဓမ္မမိတ်ဆွေများကိုကပ္ပဦးကျအခန်းကြီး20နဲ့နှစ်ထဲကအာပြန်တို့ရဲ့အသက်တာကိုအခြေပြုပြီးတော့နှုတ်ကပတ်တော်ကိုအနှဲငယ်လေးလာခွန်အားယူဖို့ရန်အတွက်ဝေငှသွားမှာဖြစ်ပါတယ်ကပ္ပဦးကျအခန်းကြီး20နဲ့နှစ်မာလေးလာကြည့်တဲ့အခါမှာအာဗြဟံကသူ့ရဲ့သားဣဇက်ကိုဘုရားခင်တောင်းတဲ့အခါမှာရစ်ပူဇော်ဖို့ရန်အတွက်သွားကြတယ်ဆိုတာတွေ့ရပါတယ်။ဘုရားသခင်ကိုဘလောက်ချစ်လဲဘုရားသခင်ကိုဘလောက်နာခံလဲဆိုတာဘုရားသခင်ကသူ့ကို testing စစ်ဆေးတဲ့အနေနဲ့ဘုရားသခင်ကသူ့ကိုသားတယောက်ပြန်လဲတောင်းဆိုတယ်ဆိုတာတွေ့ရတယ်။အာဗြဟံကဘုရားသခင်ကိုအင်မတန်ချစ်တဲ့အတွက်ဘုရားပေးတဲ့သားကိုဘုရားအားပြန်ပေးဖို့ရန်အတွက်ဆုံးဖြတ်ချက်ချပြီးတော့ရစ်ပူဇော်ဖို့ရန်အတွက်သားနဲ့အတူလိုအပ်တဲ့အရာကိုယူပြီးတော့ခရီးထွက်သွားတယ်ဆိုတာတွေ့ရပါတယ်။ကပ္ပဦး20နှစ်အငယ်ခွန်နဲ့မှာသွားကြစဉ်တွင်ဣဇက်သည်အဘအာဗြဟံကိုအဘဟုခေါ်လင်းငါသားငါရှိ၏ဟုအာဗြဟံထူးလေ၏။ဣဇက်ကလည်းမိပါ၏ထင်းလဲပါ၏ရစ်ရှို့เสียဖို့တိုးတငယ်ဒီအဘယ်မှာရှိသနည်းဟုမေးလင်ခါတိုင်းလဲရစ်ပူဇော်တဲ့အစီအစဉ်ကိုသွားတဲ့အခါမှာဣဇက်လည်းပါနေကြဖြစ်တဲ့အတွက်ရစ်ပူဇော်တဲ့အခါဘာတွေလိုအပ်လဲဘယ်လိုပူဇော်ရမလဲဆိုတာကောင်းကောင်းဣဇက်ကနားလည်တာဖြစ်တယ်ဒါကြောင့်ဒီမှာသူ့ရဲ့အဖေကိုမပြည့်မစုံတဲ့အခြေအနေဖြစ်နေတာကိုသူ့အဖေအား तू မေးတာတွေ့ရပါတယ် तू အဖေကိုဘာမေးလဲအဖေမေးလဲပါတယ်ထင်းလဲပါတယ်ရစ်ကောင်တော့မပါဘူးဘယ်လိုလုပ်မလဲလို့မေးတဲ့အခါမှာအဖေကဘာပြောလဲအငယ်ရှင်းမှာအာဗြံကလည်းငါသားယေရှုဆရာဖို့တိုးတငယ်ကိုဘုရားသခင်ဒီမိမိအဖို့ပြင်ဆင်တော်မူမည်ဟုဆိုလေ၏အဲ့တော့တကယ်တော့ရစ်ကောင်ကနော်သူ့ရဲ့သားဣဇက်ပါပဲဒါပေမဲ့ဒီနေရာမှာသူကဘာပြောလိုက်လဲဆိုတော့ဘုရားသခင်ပြင်ဆင်ပေးမယ်ယုံကြည်သူရဲ့နှုတ်မွတ်ခြင်းဟာဘလောက်အရေးကြီးလဲဆိုတာဒီနေရာမှာကျွန်တော်တို့တွေ့ရပါတယ်ဖះကိုယုံကြည်တယ်ဖះကိုချစ်တယ်ဖះကိုချစ်တဲ့အခါမှာသူ့သားမေခွန်းကိုတိုက်ရိုက်ဖြေပို့ရန်အတွက်ခွန်အားမရှိတော့လဲယုံကြည်ခြင်းနဲ့ဖြေလိုက်တယ်ဖះသခင်ပြင်ဆင်ပေးသားဖြစ်တယ်ဖះသခင်ပြင်ဆင်ပေးပါလိမ့်မယ်လို့ယုံကြည်ခြင်းနဲ့သူမှတ်ဆိုတယ်ဆိုတာတွေ့ရတယ်အဲ့တော့ဖះသခင်ပြင်ဆင်ပို့ရန်အတွက်သားရှိမှရဲရဲဝံ့ဝံ့နှုတ်မွတ်ပြီးတော့မှသူရဲ့နှုတ်ကနေဆိုလိုက်တဲ့အရာဟာဖယားသခင်အလကားဘယ်တော့မှမထားပါဘူး။ဒါကြောင့်ယုံကြည်သူရဲ့နှုတ်ရှာပါဇက်ကအစစ်ရှိတယ်။နှုတ်ရှာကိုအသုံးပြုတဲ့အခါမှာတကယ်ပဲအင်မတန်မှအရေးကြီးပါတယ်။ကျွန်တော်တို့ပြောတဲ့အရာတွေလက်တွေ့ဖြစ်သွားနိုင်တယ်နော်။ဒီမှာအာဗြဟံကယုံကြည်ခြင်းနဲ့နှုတ်မွတ်ပြီးတော့မှဖယားသခင်ပြင်ဆင်ပေးမယ်လို့ပြောတဲ့အခါမှာအောက်မှာဘာဆက်တွေ့ရသလဲဆိုတော့တောင်ပေါ်ကိုရောက်သွားတယ်ရစ်ပလင်ကိုတဲတယ်ရစ်ပလင်ပေါ်မှာထင်းတွေကိုတင်းတယ်လိုအပ်တဲ့အရာအားလုံးပြည့်စုံပြီးတဲ့အခါမှာဖယားသခင်သူ့ကိုအိမ်မှာတောင်းဆိုထားတဲ့အတိုင်းပဲသူ့သားကိုကျိုးနဲ့တုပ်ရစ်ပလင်ပေါ်တင်ပြီးတော့ဖယားသခင်ကိုရစ်ပူဇော်ဖို့လက်ကိုဆန့်ပြီးတော့ဓားကိုထုတ်ပြီးတော့မှသူ့ရဲ့ဓားကိုနဲ့သူ့ရဲ့သားကိုတတ်ဖို့ရန်အတွက်ချိန်ရွယ်လိုက်တဲ့အခါမှာကပ္ပဦးကျအခန်းကြီး20နဲ့အပိုက်ငယ်17မှာထိုအခါထာဝရဘုရား၏ကောင်းကင်တမန်ကအာဗြဟံဟုကောင်းကင်ပေါ်ကခေါ်လေ၏ဒီအချိန်မှာဘုရားသခင်ရဲ့ကောင်းကင်တမန်ကအာဗြဟံဆိုပြီးတော့ သူ့ကိုခေါ်လိုက်တယ်လက်မလွန်ခင်လေးမှာတကယ်သဲထိတ်ရင်ဖို့ဆရာကောင်းပါတယ်တကယ်တော့လက်ကလေးကိုရွယ်ပြီးတော့ဆုံးပြတ်ချက်ချပြီးသားဖြစ်တယ်ရွယ်ပြီးပြီးထိုးဖို့ပဲကြံတဲ့အချိန်မှာဖရားရဲ့ခေါ်တန်ကိုကြားတဲ့အခါမှာဖရားရဲ့အတန်ကိုသူကနားထောင်တယ်အာဗျံကအကျွန်ုပ်ရှိပါ၏ဟုလျှောက်လျင်ထိုလူလင်ကိုမထိနှင့်အလင်းမပြုနှင့်သင်သည်ဖရာသခင်ကိုကြောက်ရွံ့သည်ကိုယခုငါတည်၏အကြောင်းမူကားသင်၏သားသင်၌တယောက်တည်သောသားကိုငါတောင်း၍သင်သည်ငါကိုမငင်းဟုမိန့်တော်မူ၏ဒီနေရာမှာအာဗြဟံဖရာတောင်းတဲ့အရာဖရာသခင်ကိုဂတိပြုတဲ့အရာကိုမငင်းဘူးဒီကနေ့လူတွေတော်တော်များများဟာဂတိမတည်ဘူးဖျားတောင်းတဲ့အရာကိုညင်းတယ်ဖျားတောင်းဆိုတဲ့အသက်တာကိုအသက်ရှင်ဖို့ရန်အတွက်ညင်းဆန်တဲ့ယုံကြည်သူတွေအများကြီးရှိပါတယ်ဖျားသခင်ကဘယ်လိုအသက်ရှင်ရမလဲဘယ်လိုလျှောက်လန်းရမလဲကျွန်တော်တို့ရဲ့အသက်တာမှာမညင်းဆန်သင့်ပါဘူးညင်းဆန်သောသဘောကိုဖျားသခင်ကယွံမုန်းတာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဖျားတောင်းဆိုတဲ့ဖျားသခင်ခိုင်းတဲ့အရာကိုကျွန်တော်တို့ရဲ့အသက်တာထဲမှာယုံကြည်ခြင်းနဲ့နှုတ်မွက်ပြီးတော့မှဂတိပြီးတဲ့အတိုင်းပဲဂတိသစ္စာဝတ်ကိုဖြည့်ပြီးတော့အသက်တာမှာအသက်ရှင်ဖို့ဖရာသခင်အလိုရှိတာဖြစ်တယ်ဒီလိုသစ္စာဝတ်ကိုဖြည့်သောအာဗြဟံကိုဖရာသခင်ကသိပြီးသူ့ယုံကြည်ခြင်းကိုနားလည်ပြီးတော်ပြီးအာဗြဟံဒီလောက်ဆိုရင်ရပြီမင်းရဲ့ယုံကြည်ခြင်းကိုငါနားလည်ပြီးတော်တော်အဲ့ဒီဣဇက်ကိုမထိနဲ့လုံးဝမထိနဲ့ဆိုပြီးတော့ဖရာသခင်ကသူ့ကိုတားမြစ်လိုက်တယ်ဆိုတာတွေ့ရတယ်အငယ်73ထိုးအခါအာဗျံသည်မျောကြည့်၍မိမိနောက်မှခြုံ၌ခြုံညှိလျက်ရှိသောတိုးကိုမြင်လေ၏ထိုတိုးကိုတွား၍ယူပြီးလျင်မိမိသားကိုစားမိရှို့ရာရစ်ကိုပူဇော်လေ၏ခြေစံဖယားသခင်ကရစ်ပူဇော်ဖို့ဆန္ဒရှိတဲ့သူရစ်ပူဇော်ဖို့ရန်အတွက်ဆုံးဖြတ်ချက်ထားတဲ့သူယုံကြည်ခြင်းနဲ့နှုတ်မွက်တဲ့အတိုင်းပဲဖရာသခင်ပြင်ဆင်ပေးမယ်လို့သူ့နှုတ်ကမွက်တဲ့အတိုင်းပဲဖရာသခင်ကတကယ်ပြင်ဆင်ပေးတာဖြစ်ပါတယ်။ဒါကြောင့်ချစ်စွာသောမိတ်ဆွေကျွန်တော်တို့ဟာဖရာသားသမီးတွေဖြစ်တယ်။ဖရာသခင်ကအင်မတန်တန်ဖိုးထားတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကိုယေရှုခရစ်တော်ရဲ့အသွေးနဲ့ယေရှုခရစ်တော်ရဲ့အသက်နဲ့ရွေးဝယ်ကယ်တင်ထားတဲ့ဖရာရဲ့သားတော်မြတ်တွေဖြစ်တယ်။အဲ့တော့ဖရာသားတော်မြတ်တွေဖြစ်တဲ့အတွက်ကျွန်တော်တို့လုပ်တဲ့အရာကျွန်တော်တို့ပြောတဲ့အရာဟာပြောတဲ့အတိုင်းဖြစ်မှာဖြစ်တယ်ကျွန်တော်တို့ဆိုတဲ့အတိုင်းနှုတ်မွက်တဲ့အတိုင်းတကယ်ကိုဖြစ်လာမှာဖြစ်တယ်ဒါကြောင့်ကျွန်တော်တို့ကအယံမကြိမ်သင့်ဘူးအယံစကားကိုမပြောသင့်ဘူးအဟုတ်ကိုအဟုတ်တိုင်းအမှန်ကိုအမှန်တိုင်းသစ္စာစကားကိုပြောမယ်ဆိုရင်အဲ့ဒီစကားအပေါ်မှာဖရာသခင်ကကောင်းချီးပေးတော်ဖရာဖြစ်တယ်ဒါကြောင့်သင်နဲ့ကျွန်ုပ်ရဲ့အသက်တာထဲမှာအာဗြဟံကဲ့သို့ယုံကြည်ခြင်းနဲ့အတိတ်ပဲမရှိတဲ့စကားကိုမမွှတ်ပဲနဲ့အတိတ်ပဲရှိသောစကားကိုအစဉ်အမြဲယုံကြည်ခြင်းနဲ့နှုတ်မွက်ပြီးတော့မှဖယားကိုချီးမွမ်းမယ်ဖယားကိုပြောဆိုမယ်ဖယားသခင်နဲ့သက်ဆိုင်တဲ့အရာကိုပြောမယ်ဆိုရင်အဲ့ဒီအရာပေါ်မှာဖယားကနှုတ်မွက်တဲ့အတိုင်းအသီးကိုဖယားကသီးစီမှာကောင်းချီးကိုပေးมาဖြစ်တယ်ဆိုတာဓမ္မမိတ်ဆွေများအားဝေငှချင်ပါတယ်ဒါကြောင့်ကျွန်တော်တို့တမန်ကျမ်းစာကိုလေ့လာကြည့်တဲ့အခါမှာကျွန်တော်တို့ဟာတာမန်လူမဟုတ်တော့ဘူးအထူးသဖြင့်ဂလာတိဩဝါဒကျမ်းအခန်းကြီး3ထဲမှာတမန်ကျမ်းစာကဘာပြောထားလဲဆိုရင်ဖတ်ပြချင်ပါတယ်အငယ်29မှာခရစ်တော်နဲ့ဆက်ဆိုင်လျင်အာဗြဟံဤအမျိုးနွယ်ပင်ဖြစ်ဤဖြစ်၍ဂတိတော်အတိုင်းအမွေဤအမွေခံဤအရာ၌တည်ကြ၏လို့ပြောတယ်။ယေရှုကိုယုံကြည်တဲ့သူတိုင်းဟာအာဗြဟံရဲ့အမျိုးဖြစ်တယ်။အာဗြဟံရဲ့အမျိုးဖြစ်တဲ့အတွက်အာဗြဟံမှာထားတဲ့ဂတိတော်နဲ့ဆိုင်တဲ့အမွေခံရမဲ့ယုံကြည်သူတွေဖြစ်တယ်။ဒါကြောင့်ကျွန်တော်ကပော့ပော့တန်တန်လူမဟုတ်ပါဘူး။ပေါလုပဲစားအသက်ရှင်သင့်တဲ့လူမဟုတ်ဘူးကိုကိုဖျားတံပိုးထားလို့ရွေးဝယ်ကဲတင်ထားတဲ့အတွေ့ကျွန်တော်လည်းကိုကိုတံပိုးထားဖို့လိုတယ်ကိုစကားကိုလည်းတံပိုးထားဖို့လိုတယ်ဒါ ဒါကြောင့်မလို့မှန်သောစကားတစ္ဆာရှိသောစကားကိုအာဗြဟံရဲ့ဒါအာဗြဟံနဲ့ဆိုင်တဲ့ကျွန်တော်ရဲ့အသက်တာမှာတကယ်ပဲမှန်ကန်စွာနှုတ်မွက်ပြီးတော့ပြောဆိုတတ်ဖို့ဖခင်ကိုကိုးကွယ်တတ်ဖို့ဖခင်ကိုချီးမွမ်းတတ်ဖို့ရန်အတွက်လိုအပ်တယ်။တချို့ယုံကြည်သူတွေကဖခင်ကြောင့်မှာဖခင်ကောင်းကြောင်းကိုပြောတယ်။မဟုတ်တဲ့ကွယ်ရာမှာတော့မဟုတ်တဲ့စကားကိုပြောတယ်။ရှာနှခွနဲ့အသက်ရှင်တဲ့ယုံကြည်သူတွေအများကြီးရှိပါတယ်။ဖျားကိုလည်းချီးမွမ်းတယ်သူများအတင်းလဲတုတ်တယ်ဖျားကိုလည်းချီးမွမ်းတယ်ကွန်လဲစားတယ်ဖျားကိုလည်းချီးမွမ်းတယ်အရက်လဲတောက်တယ်ဒါမျိုးကိုဖျားသခင်မဖြစ်စေခြင်းဘူးဒါကြောင့်သင်ဤနှုတ်ခါဖျားရွေးဝယ်ကယ်တင်ထားတဲ့အတွက်သင်ရဲ့နှုတ်သင်ရဲ့ရှာသင်ရဲ့ခန္ဓာစိတ်ဝိညာဉ်အားလုံးကိုဖျားသခင်ပိုင်ပြီးသားဖြစ်ပါတယ်ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး6အငယ်19 20မှာအသွေးနဲ့ရွေးဝယ်ကယ်တင်ထားတဲ့အတွက်ဖရာသခင်ပိုင်တယ်။ဖရာပိုင်တဲ့ခန္ဓာနဲ့စိတ်ဝိညာဉ်အပြင်ဖရာရဲ့ဘုန်းတော်ကိုထင်ရှားစေဖို့ဖြစ်တယ်။ဒါကြောင့်ယုံကြည်သူတို့ရဲ့အသက်တာမှာလောကမှာခရိယန်ဆိုတာကဖရာသခင်ယေရှုခရစ်တော်ကိုစားအနေနဲ့လောကမှာထားတာဖြစ်ပါတယ်။ဒါကြောင့်အာဗြဟံအမျိုးဖြစ်သောကြောင့်အာဗြဟံမှာထားတဲ့ဂတိတော်နဲ့ဆိုင်တဲ့ဂတိတော်ကိုခံရသောသူများဖြစ်သောကြောင့်တမာတရားကိုတမာတတိနဲ့တကယ်ကျင့်ဆောင်ပြီးတော့နှုတ်မော့ဖို့ပြောဆိုဖို့အသက်ရှင်ဖို့ဖြစ်တယ်ဆိုတာမေတ္တာအပြည့်ဝေငှပါတယ်ဓမ္မမိတ်ဆွေများအားလုံးပေါ်မှာတည်တံ့ပံပရားခင်ကောင်းကြီးပေးပါစေ။